နက်ကန်ပရိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြေမြုပ်မိုင်းအန္တရာယ်ရွှတ်ချရေးအသိပညာပေးဖို့အရက်ဖက်အဖွဲ့အစည်းတွေကကြိုးပမ်းနေကြပါတယ်။နှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့အချိန်မှာပဲမြေမြုပ်မိုင်းကြောင့်အရက်သားတွေထိခိုက်သေဆုံးတာလည်းပိုပြီးတော့များလာနေတဲ့အတွက်အခုလိုကြိုးပမ်းလာကြတာဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။စီရီသိမ်းမှနေစရခိုင်ပြည်နယ်ဗူဒီတောင်မြို့နယ်စင်တေးပြည်မွတ်စလင်ကျေးရွာကနွားချောင်းသွားတဲ့ရွာသားမျိုးသားတို့ဒီနေ့နဲ့နဲ့ပိုင်းမှာမိုင်းနှင်းမိပြီးတော့တိတ်ဆုံးသွားတယ်လို့ပိသားစုဝင်တူကပြောပါတယ
်ငေါက်ကစေချုံကျော်ရီကသူရဲ့နွားချောင်းဟောထားတာရှိမှာပါနမဲရှင်းနေရှင်းမှာပါလေသူနွားချောင်းဟောတော့မှမိုင်းနှင်းတော့တာလို့ပြီးမှပေါ်ခဲ့ဟာရှင်မှာပဲသူစေချုံကျော်ရီကမိုင်းရှင်ဘလို့မျိုးမိုင်းလဲမကင်းနေတော့ဆက်
တေဆုံးသူဟာအသက်65နှစ်အရွယ်မမောက်အီနစ်ဖြစ်ပြီးတော့ယူအမြောက်ဘက်ကောင်ကုန်းနီးမှာမိုင်းနေမီလို့ခြေထောက်တွေမှာတန်ရပင်းနှံစွာရရှိတဲ့အတွက်စိတ်ယုံပုတ်ပွင့်မဲ့မမီပဲတေဆုံးသွားတယ်လို့ဆိုပါတယ်။ဒီမိုင်းကိုပဲဖွဲ့ကထောင်သားတယ်ဆိုတာတော့မသိရသေးပါဘူး။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားနေတဲ့မြို့နယ်တွေမှာမိုင်းပောက်ကွဲမှုတွေမကြာခဏဖြစ်ပေါ်နေပြီးတေဆုံးတန်ရရမှုတွေကလည်းများလာနေတာပါ။ဒါကြောင့်ဗူဒီတောင်မြို့နယ်ပါဝင်မြို့နယ်6ခုမှာမိုင်းအန္တရာယ်လျှော့ချရေးအသိပညာပေးအစီအစဉ်ကိုမလဆန်းမှစတင်လှုပ်ဆောင်သွားမယ်လို့ရခိုင်တိုင်းဒေသမြို့နယ်များစီယုံ REC ရဲ့သွင်းမှုကုစစောထုံးကပြောပါတယ
်။ပောက်ကွေးပြည်နယ်ကလေးလေးနဲ့ချင်းချင်းတွေကိုအမေမေမေကောက်ကင်တာတို့ဒီကိုတူပြနားမလေးပင်နဲ့ထောက်ကစားတာတို့ပေါ့နော်အဲနောက်ဒီအထိုင်မစင်စင်တာတို့တွေကြောင့်ဒီတစ်ရက်ဒီဆုံးကြီးကြီးလာဆွေပေါ့ကျွန်တော်တို့ကဒီစီလေးကြီးမျိုးတွေကိုတခုလွယ်နေပြီဆိုပြီးတော့မှသူတို့ထိတာဖြစ်ပါတယ်ဒီသူတို့မှာကဒီအသိပညာနဲ့ပတ်သက်ပြီးတော့မှတို့လေးကိုအာနေရတဲ့အချိန်မှာရှိတယ်
ဒီခိုင်ပြည်နယ်အတွင်းမြေမြုပ်မှန်းကြောင့်ထိခိုက်ဒေဆုံးရသူတို့အရေအတွက်ကိုတည်တည်ကြဲကြဲအတိမပြုတ်နိုင်သေးပေမဲ့ဒေဆုံးသူ15ဦးနဲ့ထိခိုက်တန်ရာရသူ84ဦးလောက်ရှိမယ်လို့လည်းပြောပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။မနေ့ကကြောက်တော်မြို့နယ်ရတိတ်တာမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေးပြောခွေရခိုင်ဒုက္ခကပြောပါတယ်
။ကြောက်တော်မြို့နယ်ချင်းမှာဒီတင်မရွာနဲ့ဒီဝမကြရွာအကြပေါ့။အဲ့ဒီမှာတောင်တန်းမှာနေတဲ့ဒီဟိုစစ်တရဲမြောင်းလေးအဖြစ်တိုက်ပွဲတွေကတော့မနေ့ကဆက်ပြီးတော့ရှိရတိတောင်မြို့နယ်ပြန်ချောင်းရွာရဲ့ဒီတောင်ဖက်မီတာ900လောက်အကွာမှာမနေ့ရှင်းလာပြီးမဆွေးလင်းနေကြစားပြီးတဲ့မှာတိုက်ပွဲဖြစ်တာရှိနောက်ပြီးလို့ရှိရင်ဒီပလောဝါမြို့နယ်ပြန်ချောင်းရွာရဲ့အရှိတ်3ကီလိုမီတာလောက်အကွာမှာလည်းဒီ4:00လောက်မှာတိုက်ပွဲဖြစ်ပေါ်တာရှိဒီညနေ4:00ချိန်မှာဒီမှာစစ်ကြပ်ကစားဒီရဟရင်မတိနဲ့လာပြီးတဲ့မှာမတိ300ခန်းလောက်လာရောက်ပြီးတဲ့ဆက်ကနေဒီရက်တွေနဲ့ဖြစ်တာအမနေ့ကဖြစ်ခဲ့တဲ့ဒီတိုက်ပွဲအင်ဂျင်တွေအလုံးကိုရှင်ပြီးတော့ပြောရမယ်ဆိုလို့ရှိရင်တော့ဟိုဂျန်ဒူကစားနေပြီးတဲ့9ဦးထဲမှာလည်းကြောက်ဆုံးတာရှိ
တိုက်ပွဲဖြစ်ပွားမှုအခြေအနေကိုသိရဖို့အနောက်ပိုင်းတန်းစစ်သည်နာချုပ်တမတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပြီးမဲ့ဆက်တွယ်လို့မရရှိခဲ့ပါဘူးကြောက်တော်မြို့နယ်သင်းမဝဲမကျတိုက်ပွဲတွင်တနက်ကြီးကြီးကြားရောက်မှုကြောင့်ဝမကျရွာသား300ခန့်ဟာတားပုံကြီးရွာနဲ့လောင်းချီရွာဘက်ကိုစစ်ဘေးသိမ်းရှောင်နေရတယ်လို့တင်းမဒေသခံတို့ကပြောပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တာတစ်နှစ်ကျော်ကာလအတွင်းစစ်ကြောဥယျာဉ်သိမ်း6000ကျော်တိုးပွားလာနေတယ်လို့လက်နက်ကြီးထိမှန်မှုမိုင်းပောက်ကွဲမှုပစ်ခတ်ခံရမှုတို့ကြောင့်အရသာ130ကျော်သေဆုံးပြီးတန်ရာရရှိသူ360ကျော်ရှိခဲ့တယ်လို့ရခိုင်ကျောင်းသားတပ်မကတပ်ကြိုများရန်ကုန်ကနေထုတ်ပြန်ထားပါတယ်ခင်ဗျာ။